ပတ်အတွင်းမှာထူးခြားတဲ့သတင်းတွေအပေါ်မှာမူတည်ပြီးတော့သုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကတော့နော်ဝေးနိုင်ငံကိုခေတ္တရောက်ရှိနေတဲ့ပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရကုလသမဂ္ဂကိုယ်စားလှယ်ဒေါက်တာတောင်ထွန်းပြီးတော့နော်ဝေးနိုင်ငံမှာအခြေစိုက်တဲ့ RFA ဥရောပဆိုင်ရာသတင်းတော့ဥမမောင်မြင့်ပြီးတော့မြန်မာနိုင်ငံရေးလေလာသူဥအောင်နိုင်ဦးလို့ဖြစ်ပါတယ်။ဥအောင်နိုင်ဦးကတော့ထိုင်းနိုင်ငံကနေပါဝင်ဆွေးနွေးမှာဖြစ်ပါတယ်။အခုတစ်ပတ်အတွင်းထူးခြားတဲ့သတင်းတွေကြည့်မယ်ဆိုလို့ရှိရင်မြမအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့ဝင်ရောက်ကင်တွဲဖြစ်ရှင်းဖို့တရက်အရေးယူဆောင်ရွက်သွားဖို့ဆိုတဲ့ကိစ္စပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးနောက်ပိုင်းမှာအာဆီယံအဖွဲ့ကလည်းပြောလာတာရှိတယ်ကုလသမဂ္ဂတာဝန်ရှိသူဘိုင်းတွေကလည်းပြောလာတာတွေရှိတယ်အဲ့တော့ဖိအားတွေများလာတယ်အဲ့သတင်းတွေပေါ်မှာအခြေခံပြီးတော့ကဲပဲကုလသမဂ္ဂလုံခြုံရေးကောင်စီကိုမြမနိုင်ငံပြဿနာရောက်နိုင်မရောက်နိုင်လုံခြုံရေးကောင်စီကနေပြီးတော့မြန်မာနိုင်ငံတက်တနာကိုတရိုက်ကင်တွယ်ဆောင်ရွက်နိုင်တဲ့အလားအလာလောလောဆယ်ရှိမရှိပေါ့လေဆွေးနွေးသွားဖို့ပေါ့နော်အဲဒီကနေ့တခါဆက်ပြီးတော့အာဆီယံအဖွဲ့ကနေပြီးတော့အရင်နဲ့မတူဘဲနဲ့ပြောလာဆိုလာတာတွေရှိတယ်ရှိတော့အဲဒီအာဆီယံရဲ့အနေအထားတွေကိုလည်းထည့်သွင်းဆွေးနွေးသွားဖို့ပေါ့လေအဲ့တော့ပထမဦးဆုံးအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မြန်မာနိုင်ငံပြည်ထောင်နာကိုတရိုက်ကိုင်းတွေဆောင်ရွက်သွားနိုင်တဲ့အရေးယူဆောင်ရွက်သွားနိုင်တဲ့အနေအထားနဲ့အလားအလာရှိမရှိဆိုတဲ့ကိစ္စကိုပေါ့လေလောလောဆယ်အနေအထားတွေကိုကြည့်ပြီးတော့တွက်ချက်ဖို့ပေါ့ညွန်မောင်းအစိုးရရဲ့ကုလသမဂ္ဂကိုစလေတာဝန်ယူပြီးတော့ကုလသမဂ္ဂနဲ့လည်းအဆက်အသွယ်ပူးပေါင်းဆောင်ရွက်နေတဲ့ဒေါက်တာတောင်ထွန်းအနေနဲ့အရင်ဆုံးဒီကိစ္စကိုရှင်းပြပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုဝင်းနိုင်ဦးပြောသလိုပေါ့နော်ဒါကျွန်တော်တို့ဒီမစ္စတာဂမ်ဘာရီသမားကြီးကိုတွားရောက်လဲပတ်ပြီးတော့ဝင်ရေးကောင်စီကိုမစ္စတာဂမ်ဘာရီကနေပြီးတော့ပြန်ပြီးတော့အစီအစဉ်ခံတာရှိတယ်เนาะဆိုတော့မစ္စတာဂမ်ဘာရီပြန်လာပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့မာဂျီရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်လို့သုံးသပ်နေတာတွေလည်းရှိတယ်ပေါ့เนาะမစ္စတာဂမ်ဘာရီတည်ရင်တွားအပြီးမှာဒီ NLD အပေါ်မှာပို့ပြီးတော့တင်းကျပ်လာတဲ့အနေအထားတွေပေါ်မှာဒါအခုဆိုလို့ရှိရင်ဒါနိုင်ငံတကာကဒါခေါင်းဆောင်ဘိုင်းနေကြတဲ့မှာခေါင်းကြီးရိုက်ပြီးဆွေးနွေးနေတဲ့ဘိုင်းတွေရှိတယ်เนาะကျွန်တော်ဒီနယူးယောက်ကနေထွက်မလာခြင်းကာလမှာကိုဒါဒီကုလသမဂ္ဂရဲ့လုံခြုံရေးကောင်စီဖွဲ့ဝင်တွေကြားထဲမှာဒါဒီမာဒီရေးကိစ္စကိုဘယ်လိုလုပ်ကြမလဲဆိုတာကိုဒါအလုပ်သဘောညှိနှိုင်းတိုင်မှုတွေကဆက်ပြီးတော့ဖြစ်နေတယ်ဆိုတော့အဲ့ဒီအပိုင်းမှာတချို့ဘိုင်းကလည်းပဲဒါမစ္စတာဂမ်ဘာရီရဲ့ခီးစဉ်ကဒါဘာပဲပြောပြော UN နဲ့နာဖာရဲ့ဆက်ဆံရေးတကားပွင့်သွားပြီဒီတကားပွင့်သွားတဲ့အခြေခံပေါ်မှာပဲဆိတ်ရှည်လက်ရှည်နဲ့ဆက်ပြီးတော့လုပ်ကြရအောင်ဆိုတဲ့သဘောထားမျိုးရှိတယ်လို့ဒါကုလသမဂ္ဂလုံခြုံရေးကောင်စီမှာဓမ္မကြီးကိစ္စအဂျင်ဒါကိုတင်ဖို့ကတော့ဒီနေ့ဒီအချိန်မှာလုံမကိုဖြစ်တော့မယ်။ဘာကြောင့်လဲဆိုတော့နာဖအအနေနဲ့ကတကားကိုဖိတ်လိုက်ဖွင့်လိုက်ဖိတ်လိုက်ဖွင့်လိုက်လုပ်တဲ့ဟာကကုမမဟုတ်ဘူး။နော်ဟိုတုန်းကလည်းဒီလိုပဲလုပ်ခဲ့တယ်ဆိုတဲ့အခါကျတော့လုံခြုံရေးကောင်စီအဂျင်ဒါပေါ်ကိုတော့ဓမ္မကြီးကိစ္စကိုတင်ထားဖို့တင့်တယ်။ဆိုတော့အဲ့ဒီအပိုင်းမှာဒီတကယ်အင်အားကြီးနိုင်ငံတွေကဘလိုမျိုးညှိနှိုင်းပြီးတော့ဘလိုမျိုးဘုံသဘောတူညီချက်မျိုးတွေရပြီးတော့ဘလိုမျိုးလုံခြုံရေးကောင်စီမှာဆက်ပြီးတော့ဖြစ်လာနိုင်မလဲဆိုတဲ့အလားအလာเนาะဗမာပြည်နိုင်ငံရေးပြဿနာကိုလာ UN ကကိုကျွန်တော်တို့ဘေးပတ်ဝန်းကျင်မှာရှိတဲ့အာဆီယံတရုတ်အပါအဝင်ဒီဒေသဆိုင်ရာနိုင်ငံတွေရောဘလိုတန်တမာရေးကြဝင်ရောက်ပြီးဖြည့်ရှင်းကြမလဲဆိုတာကလာမယ့်ဒီလတွေမှာအမတန်စိတ်ဝင်စားစရာကောင်းတဲ့အခုဖြစ်တယ်တေးကြတာကတော့လာဗမာပြည်ရေးကိစ္စအခုဆိုရင်အာယုံစူးစိုက်မှုအောက်မှာရောက်နေတယ်။ရောက်အောင်လည်းပဲကျွန်တော်တို့တပကဒီမိုကရေစီအင်အားစုတွေနဲ့နိုင်ငံတကာကဗမာပြည်ရေးကိစ္စကိုလုပ်ရပြီးအင်တိုက်အားတိုင်းလုပ်နေကြတယ
်။အဲ့တော့ကုလသမဂ္ဂဒီလက်ထောက်အတွင်းမှုကြောင့်ဒီမစ္စတာဂမ်ဘာရီဗမာပြည်ကိုသွားတဲ့ခီးစဉ်မတိုင်ခင်တုန်းကကုလသမဂ္ဂလုံခြုံကောင်စီကဗမာနိုင်ငံကိစ္စကိုအာယုံစိုက်နိုင်တဲ့အလားအလာနဲ့အခုနောက်ပိုင်းအလားအလာဘယ်ကနေပိုများမလဲ
။အခုပိုင်းကပိုများလာတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီဇင်ဘာမှာဆွေးနွေးပြီးတော့ရှင်ရတဲ့ပုံမှာအခြေခံပြီးတော့မစ္စတာဂမ်ဘာရီကိုလွတ်တာကဲဒီတစ်ခါတော့နိုင်ငံတကာကသူတို့ရဲ့သဘောထားတွေကိုပြောပြီးပြီအဲ့တော့ဂမ်ဘာရီသွားရင်နောက်အဖဘာလုပ်မလဲဆိုတာခင်ဗျာသိအောင်လုပ်လာခဲ့ဆိုတဲ့သဘောမျိုးရှင်းလင်းသွားခဲ့တဲ့သဘောအဲ့တော့အဲ့လိုရှင်းလင်းသွားခဲ့တဲ့အခါမှာဂမ်ဘာရီကပြန်သွားလို့ရက်တောင်မှတိတ်မကြသေးဘူးမှာဒေါအောင်ဆန်းစုကြည်ကိုအခြေချုပ်တိုးဝင်ဆွဲဟာဖြစ်တဲ့အခါကျတော့သတော်ကိုလှုပ်လှုပ်လှုပ်လှုပ်ဖြစ်သွားပြီးတော့ဒါပို့ပြီးတော့ဗမာပြည်ရေးကိစ္စနဲ့ပတ်သက်လို့ခေါင်းငြိမ်းရိုင်းမှုတွေရှင်းလင်းမှုတွေအခုတုန်းကဖြစ်မယ်ဆိုတဲ့သဘောထားတွေကတော့ဒါပို့ပြီးတော့ညင်လာတာပေါ့နော
်အခုဒီပတ်အတွင်းမှာပေါ့လေဒီမစ္စတာဂမ်ဘာရီယာ International Herald Tribune မှာရေးတဲ့စာပေါ့လေအဲ့ဒါလည်းထွက်လာတယ်စာကလည်းတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်နေကြတယ်ပေါ့လေသူ့စာထဲမှာအချက်၄ချက်သူပြောထားတာတွေ့တယ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံအကျဉ်းသားတွေလှုပ်ပေးဖို့ နောက်တစ်ခုကအခုလုပ်နေတဲ့အမျိုးသားညီလာခံကိစ္စအကုန်လုံးပါရမယ်ပါတဲ့နေရာမှာလည်းဆိုပါရုံနဲ့မဟုတ်ဘူးသူကဒီမိုကရေစီနည်းလမ်းတရားဖြစ်ရမယ်နောက်ကုလသမဂ္ဂဒီ agency တွေစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုလက်လောက်ခွင့်ပေးရမယ်နောက်တစ်ခုကကရင်ပြည်နယ်အတွင်းမှာနှဖာထိုးစစ်ကိုရပ်ပေးဖို့ဆိုတာတွေသူကပြောတယ်ဒါပေမဲ့ဒါတွေလေးချက်စလုံးကတစ်ခုမှဖြစ်မလာဘူးနောက်တစ်ခုကဘာလဲဆိုတော့မအစိုးရနေပြီးတော့ဗောလေကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လို့တဲ့အရေးလက္ခဏာတွေပြရတယ်ဆိုပြီးသူကရေးပြန်တယ်ရေးပြန်တော့တချို့ဝေဖန်ကြတာဗောလေဒီမစ္စတာဂမ်ဘာရီကဗမာအစိုးရပြောတာဗောမြန်ဗမာအစိုးရနဲ့တွေ့ပြီးတဲ့အချိန်ကျတော့ယုံသွားတာလားဒါမို့လို့ရှိရင်လက်တွေ့နိုင်ငံကြီးအခြေအနေအရာအဲ့ဒီလိုလုံးမဖြစ်မယ်လို့ယုံကြည်နေလို့လားဒါမို့လို့ရှိရင်အချိန်မကြသေးလို့ဘယ်သူမှမပြောနိုင်တဲ့အချက်ပေါ့လေအဲ့ကွက်ဖဲသဘောမျိုးသူ့မှာရှိနေလို့လားစသဖြင့်ပြောတာဆိုရလေရှိနေတယ်ရှိနေတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဗမာနိုင်ငံကိစ္စတိုက်ရိုက်တိုင်တယ်ဆောင်ရွက်လာဖို့ကိစ္စအလားအလာကောဒီအခြေအနေတွေပေါ်မှာမူတည်ပြီးတော့ဘယ်လိုရှိမလဲကိုမမောင်မြင
့်ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီကုလသမဂ္ဂဒီဒုတိယထွေတွင်ရင်းမှုချုပ်မဲ့ဆက်ကမ်ဘာရီသွားတဲ့ကိစ္စဟာဒီမသွားခင်တော့ကပြောမယ်ဆိုလို့ရှိရင်အဲ့ဒါဆိုလာခွင့်ပေးလိုက်တဲ့အတွက်ကြောင့်လူတော်တော်များများဝင်းတာကြတယ်ဝင်းတာကြတယ်ဆိုတာနှစ်ချက်ရှိပါတယ်တိအချက်ကပါလဲဆိုလို့ရှိရင်ဒီဆေဆိုးအနေနဲ့မြန်မာပြည်နဲ့ပတ်သက်ပြီးတော့ပြဿနာကနေဒီမျိုးသားပြန်တဲ့တင့်မြတ်ရေးအတွက်ဆောင်ရွက်ပေးမှာကိုမြန်မာဆေဆိုးအများလက်ခံလိုက်ပြီလားဆိုတဲ့ပုံမျိုးနောက်တစ်ချက်ကတော့ပါလဲဆိုရင်ဟာနိုင်ငံတကာပြည်အားတွေများလာလို့ဆေဆိုးရအောင်နောက်ဆုံးဒီမတက်နိုင်တဲ့အဆုံးမှဖွင့်ပေးလိုက်တာလားဆိုပြီးတော့အဲ့လိုမြင်ရပါတယ်ကျွန်တော်သဘောပြောရမယ်ဆိုလို့ရှိရင်တော့ဒီအခုနောက်ပိုင်းမစ္စတာဂမ်ဘာရီရေးခဲ့တဲ့ဒီသူ့ရဲ့ဆောင်းပါးပေါ်ကြည့်ပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ကုလသမဂ္ဂအနေနဲ့ကဒီခါလဲများပါပြီ။အဲသို့တော်လည်းအမှတ်မရှိတဲ့သဘောမျိုးတက်ရောက်တယ်လို့ကျွန်တော်မြင်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေတစ်ခုပြီးတစ်ခုချနေတာ။ဒီ30နီးပါးရှိနေပါပြီ။ကုလသမဂ္ဂကနေဘာမှတကယ်တမ်းပြောမဆိုရင်ထိထိရောက်တုံ့ပြန်တာတွေမလုပ်ခဲ့ပါဘူး။အခုဟုတ်ပြီမှန်တယ်။အခုဆိုရင်ကုလသမဂ္ဂဒုတိယအထွေထွေတွင်းမှုချုပ်ကိုယ်တိုင်သွားတယ်။ဒါကလည်းသောသောကဒီဒါတော်တောင်းထွန်းပြောသွားတဲ့အထက်မှာပါပါတယ်။ဒီဥရောပမှာရောအမေရိကန်မှာဟောအဲ့ဒါဒီမြန်မာနိုင်ငံရဲ့အဖွဲ့အစည်းတွေကလော်ဘီလုပ်တဲ့ကိစ္စဟုတ်တစ်ချိန်တည်းမှာလည်းအခုဆိုလို့ရှိရင်ဥရောပတော်တော်မှာရှိတဲ့ပါလီမန်တွေကနေမြန်မာကိစ္စနဲ့ပတ်သက်ပြီးတော့အတန်မြင်လာတဲ့ကိစ္စဒါတွေကတကယ်တမ်းပြောမယ်ဆိုရင်ဘယ်ရစတယ်လဲပြန်ကြည့်မယ်ဆိုလို့ရှိရင်နှစ်ချက်ရှိပါတယ်တိအချက်ကဒီဗက်ရှလာခေါ်ဝင်တဲ့ဒက်စမွန်တူတူထုတ်ထားခဲ့တဲ့ဒီထုတ်ဝေခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဒီကိစ္စကိုဝင်ပြီးခိုင်တွယ်သိမ့်ပြီးဆိုတဲ့စာကတစ်ချက်နောက်တစ်ချက်ကတော့အပြင်းဆုံးအချက်ကတော့အမေရိကန်အစိုးရကိုယ်တိုင်ကဒီကိစ္စကိုပြင်းပြင်းထန်ထန်နဲ့ဒီပြောဆိုဆွေးနွေးလာတဲ့အတွက်ရောက်ရနေရတဲ့မှာသမရဘုရားလည်းပြောတယ်ဟာလာသူ့ရဲ့နိုင်ငံသားကြီးဝင်ကြီးကလည်းပြောတယ်ဒါတွေရှိလာလို့သာကုလသမဂ္ဂကဂရုစိုက်လာတယ်လို့ကျွန်တော်မြင်ပါတယ
်ကုလသမဂ္ဂဂရုစိုက်လာတယ်ဆိုရယ်ကိစ္စဒီမှာဥပမာမြန်မာအမေရိကန်အစိုးရနေပြီးတွန်းတွန်းတိုက်တိုက်လှုပ်လာတဲ့အချက်ကလည်းအဓိကကျတဲ့အချက်တစ်ချက်နေနဲ့ပြောသွားရနော
်ဟုတ်ကဲ့
အဲ့ဒီအချက်ပေါ်မှာရောဥပောင်းနိုင်ဘယ်လိုသဘောရလဲခင်ဗျ
ဗမာပြည်နဲ့ပတ်သက်လို့ကနှစ်ခုပဲကျွန်တော်တို့စဉ်းစားကြပါတယ်အဲ့ဒီတစ်ခုကတော့ပထဝီနိုင်ငံရေးပထဝီစီးပွားရေးရကျွန်တော်တို့စဉ်းစားကြတယ်ဥပမာဆိုလို့ရှိရင်တရုတ်ဟလာဒီရုရှားပေါ့နော်ဆက်သဖြင့်နောက်အိန္ဒိယပေါ့ကျွန်တော်တို့နိုင်ငံမှာစစ်တဲဝင်ဝင်ဆွေဆွေရနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်နောက်တစ်ခုကတော့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံမှာမြန်မာနိုင်ငံတို့ရဲ့ကုန်သွယ်မှုတွေတိုးတက်လာတဲ့ဆိုတဲ့အနေအထားမျိုးတွေရှိနေတယ်နောက်တစ်ခုကတော့ဒီနှစ်ကစပြီးတော့ထင်ပါရဲ့မြန်မာပြည်မှာသဘောတငွေရောင်းချမှုတွေကတစ်နှစ်ကိုဒေါ်လာ3ဘီလီယံတန်3000ကျော်လောက်ရနိုင်တဲ့ကိစ္စမျိုးတွေဒီလိုပထဝီနိုင်ငံရေးပထဝီစီးပွားရေးကိစ္စတွေဟာကျွန်တော်တို့ရဲ့မြန်မာပြည်နိုင်ငံရေးကိုဘယ်လောက်ထိခိုက်နေသလဲတရုတ်နဲ့အမေရိကန်ဟိုမြောက်ကိုရီးယားကိစ္စအီရန်ကိစ္စအဲ့ဒါတွေဟာကျွန်တော်တို့နိုင်ငံရဲ့ပြဿနာတွေကိုထိခိုက်လာနိုင်သလားဟလာကြေကြေပြန့်ပြန့်လေးတော့ကျွန်တော်တို့အနေနဲ့စဉ်းစားဖို့လိုတယ်လို့ကျွန်တော်ထင်တယ်အခုအမေရိကန်နိုင်ငံဟာလည်းတကယ်တမ်းဘလောက်ထိအဆုံးထိသွားနိုင်မလဲသွားလို့ရမလဲဆိုတာလဲတကယ်ပဲမေးခွန်းထုတ်เสียရှိပါတယ်သူတို့အနေနဲ့သွားကျင်အောင်တော့တရုတ်ဒီရုရှားတို့အနေနဲ့ဖြစ်နိုင်ပါမလားအထူးသဖြင့်တော့တရုတ်နိုင်ငံဟာမြန်မာပြည်မှာအပြောင်းလဲဖြစ်တာကိုလိုချင်တယ်ဆိုပေမဲ့အဲ့ဒီအပြောင်းလဲဟာသူတို့စီမှာဖြစ်ပေါ်ခဲ့တဲ့အပြောင်းလဲမျိုးကိုပဲလိုလားတာဖြစ်တယ်ခင်ဗျအဲနောက်တစ်ခုကတော့ဟလာကဘာကုလသမဂ္ဂလူညီကောင်စီကိုရောက်သွားပြီဆိုလို့ရှိရင်ကျွန်တော်တို့မှာနောက်ထပ်တက်စရာမရှိတော့ဘူးဒီဖွဲ့ကမှမအောင်မြင်ဘူးဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာထိခိုက်နိုင်တဲ့ဖြစ်လာနိုင်တဲ့ဒီမျိုးသားကျန်တဲ့ပြည်ရဲ့ကိစ္စတွေကိုလည်းထည့်ပြီးတော့စဉ်းစားသင့်တယ်လို့ကျွန်တော်ထင်တယ်အဲ့တော့စစ်ဆိုးရဟာတကယ်လို့များအောင်မြင်သွားလို့ရှိရင်တော့ကျွန်တော်တို့နိုင်ငံမှာပြေဆုံးဆွေးနွေးရေးတို့စစ်ဆိုးရကနေပြီးတော့တစုံတရာလျှော့ပေးတာတို့အဲဖြစ်ကောင်းဖြစ်လာနိုင်ပါတယ်အဲဒီတော့လည်းပဲစစ်ဆိုးရရဲ့ ကျွားကျွားဝါဝါနေတဲ့ပြောတဲ့ဆိုတဲ့ပုံစံသူ့ရဲ့အီဂိုးပေါ့နော်ဘယ်လိုမှလူမထင်ဘူးဆိုတဲ့စိတ်ဓာတ်မျိုးရှိတဲ့ပုံစံမျိုးပေါ့နော်အဲ့ဒီဟာမျိုးတွေကိုပို့ပြီးတော့စိုးစိုးဝါပို့ပြီးတော့အားပေးလိုက်တယ်လို့ဖြစ်သွားနိုင်တဲ့အနေထားတွေလည်းရှိတယ်အဲ့လိုဖြစ်သွားတယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာအတွေ့အဆုံဆွေးနွေးတွေဖြစ်ဖို့လမ်းစာလေးနည်းနည်းရှိနေအောင်မှာပို့
တဲ့ကိစ္စတွေဟာအာလူခွေးကော်မရှင်မှာဖြစ်စေကျွန်တော်တို့အထွေထွေညီလာခံမှာဖြစ်စေအထွေထွေသွေးမှုချုပ်ရုံးကနေတင်ဆောင်ရွက်မှုတွေအရဖြစ်စေကျွန်တော်တို့ဒါပြည်စုံဆွေးနွေးလမ်းပွင့်လာအောင်ကျွန်တော်တို့လုပ်နေတာပါလမ်းပွင့်လာအောင်လုပ်တဲ့အခါမှာခုလက်ရှိအနေအထားကတော့ဒီအထွေထွေသွေးမှုချုပ်ဆောင်ရွက်မှုတွေနော်အထွေထွေညီလာခံဆုံးဖြတ်ချက်တွေကခုနကကိုမောင်မောင်ဝင်းပြောသလိုနာဖဖက်ကနေပြီးတော့ဂယုမဆိုင်ဘူးဆိုတဲ့ပုံစံမျိုးဖြစ်လာတဲ့အခါကျတော့ပိုစီးနောင်မှုရှိတဲ့စီးနောင်မှုဖြစ်လာအောင်လုပ်နိုင်တဲ့အာလုံရွေးကောင်စီအဆင့်ကိုဒါတွန်းလာတာပါ
အဲ့တော့ကိုတောင်းတော့ခုနကတော့ကိုအောင်နိုင်ဦးပြောတော့ပြည်စုံဆွေးနွေးရေးကိစ္စကတော့သူလည်းရည်ရွယ်တယ်ရည်ရွယ်ပေမဲ့အဲ့လိုလုံခြုံရေးကောင်စီတို့ဘာလို့ကနေပြီးတော့ပေါ့လေဝင်ရောက်ကင်တွယ်ဆောင်ရွက်တာတို့ဘာလို့ဖြစ်လာပြီဆိုလို့ရှိရင်နာဖားရဲ့သူ့ရဲ့မာမနာကိုအကြောင်းကြည့်ပြီးပြည်စုံဆွေးနွေးရေးလမ်းကြောင်းများပြောင်းသွားမလားအဲ့လိုဥအောင်နိုင်ဦးကစိတ်ပူပုံရတယ်အဲ့အချက်ကတော့ဘယ်လိုရလဲ
ခုတော့ရှိတာကတော့ကျွန်တော်တို့ကစောင့်ကြည့်တယ်အချိန်ပေးတယ်ဆိုတော့အံ့ပက်တော့ရှိရမှာပေါ့ဗျာเนาะကျွန်တော်တို့လည်းအချိန်ပေးခဲ့တာပဲနာဖားတော့ကျွန်တော်တို့တင်ပေးတာမဟုတ်ပါဘူးနိုင်ငံတကာကနာဖားကိုဒီပြည်ဆောင်ဆွေးနွေးရေးအတွက်အချိန်ပေးလာတာ18နှစ်ရှိပြီလေအော်နာဖားကလည်းshort ကြီးတင်းကြီးနဲ့လှုပ်လာတာလည်း18နှစ်ရှိပြီပေါ့နော်ဆိုတဲ့အခါကျတော့ဒီအချိန်ကတော့ကျွန်တော်ထင်တယ်လမ်းဆောင်လမ်းကွာကိုရောက်နေပြီနော်ဟုတ်တာတရုတ်ကိစ္စမှာဟုတ်တယ်ကျုပ်ပြည်ကအကျိုးစီးပွားတွေရှိတာမှန်တယ်နော်ဗမာပြည်မှာရှိတဲ့တရားဇာတတွေနဲ့အကျိုးစီးပွားတွေပေါ်မှာအခြေခံပြီးတော့မိစက်တဲ့ဆက်ဆံရေးကတော့ရှိနေတော့မယ်သို့တော့ဒီနာဖားခေါင်းဆောင်ဘင်းရဲ့ဒီအုတ်ချုပ်ရေးစွမ်းရည်နော်စီးပွားရေးနဲ့ပတ်သက်လို့စွမ်းရည်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့စွမ်းရည်တွေမှာကတော့ဒီလူတွေဘလောက်ထိန်းနိုင်မှာလဲဒီလိုအနေထားမှာတိုင်းပြည်ကိုအဲ့ဒီအပေါ်မှာတော့တရုတ်ကောင်းဆောင်ပိုင်းကလည်းနည်းနည်းစပြီးတော့တန်တရားရှိလာတယ်အဲ့ဒီတန်တရားရှိလာတဲ့အတိုင်းအတာပေါ်မှာဒီနိုင်ငံတကာကနေအားစုတွေဟာဒီဘုံလုံငန်းစဉ်တစ်ခုကိုချင့်ကပ်မှုတစ်ခုကိုကျွန်တော်တဖြည်းဖြည်းသိသွားလို့ရလိမ့်မယ်လို့ကျွန်တော်တို့ထင်တယ်ကျွန်တော်တို့သွားမဲ့ speed ကလည်းပဲကျွန်တော်တို့သွားမဲ့နှုံးသားကလည်းပဲဘလောက်ကြည့်ညှိလို့ရလဲဘလောက်သိုးလို့ရလဲဆိုတော့အခြေခံပုံမှာပဲကျွန်တော်တို့ချိန်သွားမယ်လို့ကျွန်တော်တို့စိတ်ကြီးပါတယ်
။ညမနေ့ချက်ပြီးပြောပြရစီခင်ဗျာ။အဲကျွန်တော်ကတော့ဒီသောသောဒေါက်တာတောင်းတော့ပြောထားတဲ့အချက်ကိုအဲကျွန်တော်သဘောတူတယ်။သဘောတူတယ်ဆိုတဲ့အပိုင်းကဒီတရုတ်အနေနဲ့မှန်တယ်ဒီဗမာပြည်နဲ့ပတ်သက်ပြီးတော့တော်တော်လေးဟလာအရင်တော့ကဆိုလို့ရှိရင်တော်တော်လေးစိတ်ဝင်စားမှုရှိတယ်။ဟိုသူတို့ဆိုးရင်ရတဲ့ကိစ္စတွေရှိတယ်ဒီအထူးသဖြင့်မူရင်းဆေးဝါးနဲ့ AIDS ပြဿနာတွေ။အဲ့ဒီပြဿနာတွေကမြန်မာပြည်ဆင်းရဲနေရွေးကာလပတ်လုံးမြန်မာပြည်မှာဒီမိုကရေစီအစိုးရပေါ်မလာမချင်းဒီကိစ္စတွေကပြဿနာတက်မဲ့အနေထားတွေရှိပါတယ်။ဒီစစ်အစိုးရအုပ်စိုးနေတဲ့၍မြန်မာပြည်ဟာဆင်းရဲနဲ့နေမယ်ဆင်းရဲနဲ့နေလို့ရှိလို့ရှိရင်တရုတ်ပြည်ကလည်းအဲ့ဒီကြီးကိုခါရမယ်သူတို့သိပုံရပါတယ်။တရုတ်ပြည်ဟာတကယ်တမ်းသူ့ချိုးယူအပ်တဲ့လိုအပ်လာမယ်ဆိုလို့ရှိရင်သူ့ရဲ့မဟာမိတ်အရင်းတွေကိုတော့မှဆွနှုတ်ခဲ့ဘူးတဲ့သဘာဝရှိပါတယ်။ဥပမာအနေနဲ့ပြောရမယ်ဆိုရင်ခမာနီအစိုးရပါ။တစ်ချိန်လုံးကဟာဒီကမ္ဘောဒီးယားပြည်သူလူထုနှစ်သန်းနီးပါးကိုတတ်ခဲ့တဲ့ခမာနီအစိုးရကိုတရုတ်ကတောင်းချောက်ထောက်ခံခဲ့ပေမဲ့လို့နောက်ပိုင်းအခြေအနေလုံးဝမလှတဲ့အခါကျတော့သူကိုယ်နဲ့ကဒီခမာနီဆိုရအောင်မထောက်ခံတော့တဲ့အနေအထားတိရောက်ခဲ့ပါတယ်။အဲ့ဒီလိုရောက်ခဲ့လို့လေကမ္ဘောဒီးယားမှာဒီကနေ့ကျွန်တော်တို့မြင်နေရတဲ့ထိုးတဲ့မှုတွေကိုကျွန်တော်တို့မြင်ရတာပါ။ဆိုတော့တီယိုအစိုးရဟာဒီဗမာစစ်အစိုးရဘက်ကတောက်လျှောက်ထောက်ခံလိမ့်မယ်လို့ကျွန်တော်တို့ကံတေကာမှယူဆရအောင်မှားမယ်လို့ကျွန်တော်မြင်ပါတယ်
။ကိုအောင်နိုင်ဦ
းဟုတ်ကဲ့ခင်ဗျာ
။ကိုအောင်နိုင်ဦးခုနပြောသွားတဲ့ထဲမှာကုလသမဂ္ဂလုံခြုံရေးကောင်စီကတော့ဗမာကိစ္စကိုကင်တွယ်ဆောင်ရွက်ဖို့အတွက်ကနောက်ဆုံးအဆင့်ပေါ့လေ။ဆိုတော့အဲ့လိုကင်တွယ်ဆောင်ရွက်လို့မှမအောင်မြင်ခဲ့လို့ရှိရင်ဆိုပြီးတော့ကိုအောင်နိုင်ဦးကပြောတယ်။ဒါကနောက်ပိုင်းဖြစ်လာမယ့်ကိစ္စပေါ့လေ။ဟိုဒါတော့အငင်းပွားစရာကြီးလည်းရှိတင်ရှိမှာပေါ့လေ။အဲ့တော့လောလောဆယ်မှာကိုအောင်နိုင်ဦးကပထဝီနိုင်ငံရေးဆိုတဲ့စကားလုံးတုံးသွားတယ်။တုံးသွားတော့ရုရှားတရုတ်စသဖြင့်ပေါ့လေ။အဲ့တော့ကိုအောင်နိုင်ဦးပြောတဲ့အတိုင်းပထဝီနိုင်ငံရေးကိုကြည်ကြဲပြန့်ပြန့်စဉ်းစားမယ်ဆိုလို့ရှိရင်အခုလောလောဆယ်အနေထားတွေအရတရုတ်နဲ့ရုရှားကိုပဲထပ်စဉ်းစားမယ်ဆိုရင်ပေါ့လေကုလသမဂ္ဂလုံခြုံရေးကောင်စီကိုဗမာကိစ္စတက်သွားနိုင်တဲ့အလားအလာနဲ့အနေထားကိုဘယ်လိုမှန်းလဲ
အဲကျွန်တော်အနေနဲ့မြင်တာကတော့တရုတ်နိုင်ငံရဲ့သဘောထားရုရှားနိုင်ငံရဲ့သဘောထားတွေကိုရှိမယ်ဆိုလို့ရှိရင်ဗမာပြည်ကိစ္စကိုဟလာကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီကိုမတက်စေခြင်းနဲ့ဆန္ဒအများကြီးရှိတယ်ဆိုတာကရှင်းနေတယ်ခင်ဗျာဒီထဲမှာကျွန်တော်တို့မပြောသေးတာကကျွန်တော်တို့ဗမာပြည်ရဲ့အရေးပါတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်ကိစ္စကိုလည်းကျွန်တော်တို့မပြောသေးဘူးဟလာကျွန်တော်တို့နိုင်ငံမှာရှိနေတဲ့ပြဿနာတွေဟာဟလာနေကြားမဲ့ပြဿနာတွေဖြစ်နေတယ်တခြားနိုင်ငံတွေကိုဆက်လက်ပြီးတော့ဟလာကူးဆက်ပြီးတော့ဒုက္ခတွေပေးနေတယ်ဒေသတွင်းကိုချင်းချောက်နိုင်တဲ့ပြဿနာတွေရှိနေတယ်ဆိုပေမဲ့ဒီလိုအမြင်မျိုးဒီလိုယူဆမျိုးကိုဟလာတရုတ်ရုရှားဂျပန် Oma India satisfying Dilu Nanganiga, you Sandira, Mobukumia, Elu Pilare Kajaro, Akuha Lolose, Makavagum Galunu, Ekosima, Panire, Amiran Panire, Di Diodo, Rasharuma, Turukurayale, Debana, Shinire. Hello, Ala Uma, Rasha Solution, Chechnya Kisaha, Tijay Shinire, Kisa Chede, Amiran Dani, Chenira Chede, Romaji Kisalu, Hamugo.
ဒီမှာတစ်ခုလေကျွန်တော်သွားပြီးတွေ့မိတာပေါ့လေဖုန်းတော်ကြီးဒက်စမန်တူတူနဲ့ဒီဗာစလာဟာဗဲလို့ရေးတဲ့စာတမ်းပြုစုရမှာအဓိကပါတဲ့ဒီမစ္စတာဂျရက်ကင်စာပေါ့လေသူကနေပြီးဗာပြောလဲဆိုတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လို့တဲ့သဘောမြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းဒီသဘောရှိတယ်အနာဖအစိုးရလည်းဒီသဘောရှိတယ်လို့မစ္စတာကမ်ဘာရီကပြောတယ်ပြောတော့မစ္စတာဂျရက်ကင်စာဗာပြ တော့ဒီမစ္စတာဂမ်ဘာရီရဲ့စာကိုဖတ်ပြီးတော့သူ့ရဲ့စိတ်သူ့ရဲ့သဘောထားကိုဖတ်ကြည့်မယ်ဆိုလို့ရှိရင်ဒီကုလသမဂ္ဂလုံခြုံရေးကောင်စီကိုဗမာပြည်ထောင်စုရောက်နိုင်ဖို့အတွက်အခြေအနေကောင်းဟုတ်သလားမဟုတ်သလားကိုဘယ်လိုစဉ်းစားနိုင်မလဲခင်ဗ
ျမစ္စတာဂမ်ဘာရီကကုလသမဂ္ဂရဲ့ဝန်ထမ်းတစ်ယောက်နော်သူ့အမြင်ကိုသူတင်ပြလို့ရတယ်သူ့အမြင်လည်းအရေးတော့ကြီးပါတယ်ဒါပေမဲ့လို့ပိုးအရေးကြီးတာအဲဒီလုံခြုံရေးကောင်စီထဲမှာရှိတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားပေါ့နော်ကျွန်တော်အဖွဲ့ဝင်နိုင်ငံရဲ့သဘောထားမစ္စတာဂမ်ဘာရီကအာကျွန်တော်တို့အတွက်အလားအလာလေးရှိပါတယ်စောင့်ကြပါအောင်စောင့်ကြပါအောင်ဆိုတာနဲ့လောက်နေတော့မရနိုင်ဘူးဆိုတော့လုံခြုံရေးကောင်စီမှာအာရောက်မလားမရောက်လားဆိုတာဂမ်ဘာရီရဲ့ခဏအချိန်ပေးပါအောင်ဆိုတာလောက်နေတော့မရဘူးထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံတကာအင်အားစုတွေအချိန်ပေးတာများလာပြီ
။အဲ့တော့ဒီမစ္စတာဂမ်ဘာရီအဲ့လိုတော်တော်တော်တော်သဘောတိုင်းဆိုရင်မစ္စတာဂမ်ဘာရီဗမာနိုင်ငံကိစ္စနဲ့ပတ်သက်လို့အရှိကိုအရှိအတိုင်းတောင်းရတာကြာပြီဆိုတဲ့သဘောထားကိုသူသိတော့ဘလူနီလန်းနေရှိတယ်လေခင်ဗျာပြောနိုင်တဲ့နီလန်းနေလုံနိုင်တဲ့နီလန်းနေ
ပြောနိုင်တဲ့နီလန်းကတော့ကျွန်တော်တို့စန်တမန်ရေးရကျွန်တော်တို့ live ပြီးတော့ရှင်းလင်းနေတဲ့အခါမှာကျွန်တော်တို့ပြောပြရတယ်ကျွန်တော်တို့နိုင်ငံတကာမှာဖြစ်တဲ့ကြေညာတရားလူရအစိတ်စိတ်မေ့ရရခဏခဏမေ့တယ်မေ့တဲ့အခါအမားတွေထပ်ထပ်ကျူးလွန်တယ်နားမဖလဲအဲ့ဒါကိုပြီးတော့အများရန်ကစားတယ်ကျွန်တော်တို့အတိတ်မမေ့ဖို့အကုန်လုံး live ပြီးတော့ဆော်ဩနေပါတယ်ဗမာပြည်ရဲ့ဖြစ်ခဲ့တဲ့သမိုင်းစဉ်တွေလုတ်ခဲ့တဲ့အဆင့်တွေနော်နားမဖဘက်ကလှည့်ခဲ့တဲ့အကွက်တွေကိုကျွန်တော်တို့ live ပြီးတော့ရှင်းနေပါတယ်ပြီးတော့ပေါ်ပေါ်မတွက်ဖို့နော်အတိတ်မမေးဖို့အတိတ်မေးယောဂမရဖို့ကျွန်တော်တို့ live ကြည့်နေပါတယ်လူတွေကလည်းပြောင်းပြောင်းသွားတယ်ကွာအရင်ကမစ္စတာကမ်ဘာရီကဗမာပြည်ကိစ္စကိုမကင်တွယ်ခဲ့ဘူးပါဘူးနော်မကင်တွယ်ဘူးတော့သူတို့အတိတ်ကိုသိမသိဘူးဆိုတော့ကျွန်တော်တို့အတိတ်မမေးဖို့ live ပြောနေပါတယ
်ကျွန်တော်လည်းနဲ့ဖြတ်ပြီးပြောပြရစီခင်ဗျာဒီအတိတ်မမေးရေးကိစ္စတော်တော်အရေးကြီးတယ်အဲ့ဒီကိစ္စကလည်းတကယ်တမ်းပြောမယ်ဆိုရင်ဒီနှစ်ပေါင်းတော်တော်ကြာလာတဲ့အခါကျတော့သတိထားပြီးတော့ di China ni nengah ni ni negara, ada yang memain nengah tu, bawa masih balik. Di tujuh apa tu di Scandinavia nengah ni solusian, di Norway solusian, di Denmark solusian. Ni mah ini apa tu biro di nengah ni mah di media ni asal ni, macam mana jual solusi balik. So kalau jual solusi ni tu jauh, terus apa lemah negara ni, ni mah jauh memain tu. Tapi ni mah terus suara ni ada ni mah jauh memain bahu. Uu mah dekun ni jual solusian. Kalau di macam ni kan, di bigger ni, jadi ada cakap lah dua dua mah. Di Norway paling mahal, Sweden paling mahal, Denmark paling mahal, di Myanmar ni ngan jauh Sweden jare. Tapi China mah we, di England paling mahal, Myanmar jauh Sweden le. Netherlands paling mahal, Myanmar jauh Sweden le. Tapi ni suaya kali, di Myanmar jauh. Macam ni ngan betul betul tanah ni Sweden le. Terus alam ni ngan aku bahsi le tu sian. Myanmar kita, nombor ni kongsi yo jauh demi. Adi lo jauh foto kah, ngaruh suaya le alam ngan le. Tuan beri demi, terus kau ni kali, terus tu demi so biro paling mana ya piao bah. Tadi uji jenis apa? Jemaah yang kisah, kita sama kalau nyonya kongsi, siapa pun, siapa sura kisah, mah, siapa kisah, ini dah mah ada itu cenderung ni.
Di ni amat jemaah tu cukup biasa nak boleh, Asia bayang jemaah biasa nama. Di Asia ni, yang ada salus ni, pujo lah. Kau tu pernah mahu gua tu tu juga pujo lah, si lah, si lah. Oh, air tu suya bayang kah pujo le sekali ya. Di ni mana yang ini pion le lulu tu itu ayah dia cina si dala, tamam ho. Tungguan dah mahu li jaga yang tamu lusin. Dilu pioma we kisa email na email supido dajang amiao lupa lip jenis adalah pelauti.
Soalnya, kalau piobu cenderungku sekarang ni sama ya lah. Kalau pima terus mesuai makan naik supido terus kurang kuga. Napa napi kan roma dari di sekali tuan lah. Terus ASEAN tu yang macam cek semua terus jual eh. Lepas ni kan jangan jual ASEAN kuzal lor de. Indonesia tu mera orang lor de. Terus cek semua terus jual eh. Tapi lu cek semua jual lah. Napa napi lagi de kajar lor. Kujar lor de. Dah takkan mesu naik makan naik de kekuk. So nyuwi kongsi lah. Lepas jawa lor surai hati nyuwi jual lah. Dah jual lah de kekuk. Cenderu tu ni hari tau kupiu de. Nengani ya jual lah de di sekarang juga. Tada, cenderu nengane awal sih le, Eropa kan kau nampi jodoh dekuk, tapi mau sih le, eri jual cenderu terus dek Yesus tenle.
Malaysia nengane yang wujud boleh, saya bah biol le. So nyaroh di boleh, ASEAN agura mahu, UN agura apa boleh, bahu le surat tu dua orang ni biro donsan tu cuma dua orang boleh, di Mr Gambar itu mah dua orang boleh. So, angoh tu bi biol le pun dah biro macam no dua dua dulu pun.
Nara nara siapa?
So, ada dua.
Nara nara siapa?
Tunggu sih le.
Jadi tu ASEAN ni ada dua muri itu lah ibu ya. Pelabih sura, kau tahu mana le dah ayah jenis siapa lu biar, biar tak ku senja aja boleh. Oh ASEAN ni dah borari cang boleh, ASEAN ni engan masih dia benengan ni tiang dua bulu le boleh, tiang dua nain lah bo. ASEAN ni kangana ni thaga, bapa nengan ini tiang dua bulu belu ni thama si mana, belu lala dia si dia, kau nengan biar bo.
Cenon ni ni aro ASEAN mau mati dia, nyolong jam sih kena. Sura garo. ASEAN ni mah memang sih suaya ni pada biro, lejen ada garo, tuju biasa am lukunya. Alon, sama di kita jang song lalu sih tu sih no, sama etam wegan ini sah biro suaya bay, ala ludo bay, kong longa memang sih suaya ni pada biro, keje pion pion la pion ni jare, macam ni jauh, desanya nengenyai wuni tanaga wuni de, nengenyai wuni tanaga ya sih ni tu lain le, ala macam ni de jang kulo. Malaysia ni kan jadi bunyi elbaga tu pior le, cahlu itu pior le. Dari ha, ijo lu melayar lu kena. Tapi melayu tu pernah macam lo, nama asli suaya lu, pelu titi jaja, iju mesura. ASEAN ni mah mekanisme sih lu. Kalau nama asli suaya lu, topi mes suyen tau mah, pelu topi am mesura. Alah tu le mah titi jaja lu, sih bu melayar lu. Tapi kalau ni lu hamil, tetapi ada topi de solusi yang lo, dah ha, ini dah kau ni perasaan sih melu jono yang mana.
Kena, kalau tahun tu kan, Asia umi oli ni lu pion ni, pion bawa aku tahun tu.
Okay, tu bah, jono Asia umi oli ni sura dia, tu sendiri aku kau, sendiri tuan ni umi oli tu, sendiri aku kau, sendiri tuan ni jono umi oli lu yang ni, no, sendiri kau, sendiri lau tuan umi oli lu ramai aku kau, no, so Asia ye, kena nane Asia ye. Pemandang yang ini pun mah, juga boleh tambah nain gua balai sura. Kula temagan ni buang sangat dah. Hari kama di dasarnya nain ada kuat ni, cenderu le lemnya babi. Kenyalu lonyo ikan si ga sangat mah berpisah melu jualai kat kuat dekuga. Tak nyai tiaw deh lu cenderu ni ne. Kula temagan ni ASEAN ni buang sangat dek ni bayi ni siapa le. Hari lu buang sangat mu.
โอเคจันนอเนี่ยเปลี่ยวจังมาเลยเนี่ยจันนอวางเงี้ยมาเนี่ยจันนอเนี่ยเลี้ยบพี่เปลี่ยวไปเลยอาเซียนอันนี้เราดูทั้งตัวบีบีสูรุษเองอาเซียนเอพีฮะยามาบีบออกมาไม่ใช่ตลอดเพื่อตัวเลยไหมเออตีจ้าตะคู่อ่ะเราตัวเบื้องมาแล้วกันเนี่ยดูทั้งโลกยาเลยอาเซียนอันนี้ทั้งกองทัพไหนเนี่ยตีจ้าก็กูรับตั้งมาแล้วกันเนี่ยยามาบีบ 穿戴模式，因为咱们拉拉那些那些老板，哎呦，提要求你他老老些嘛，过了咱们干嘛找嘛，农业搞起为了这农民那个呢？
今朝都胡说那个了，臭米了，基本是路线了，爸妈也过过了咱们农业搞起啊，跟着不给啥嘛。ลาลากาโรอินเทสไซน์ปูมยาตลูรตวลูยาเรตุดอเลตยุรัสชาอนิทาเนตชาอะอันดาริโรชีกองชีไน
เมเออဟုတ်ပါတယ်ခင်ဗျာ
နော်ไอ้တော့ไอ้တော့ကျွန်တော်တို့ဒီအကြောင်းတော့ဒီလောက်ပဲပေါ့နော်ไอ้တော့တခြားကောင်းစင်နဲ့တခြားဆက်ဆူနေစရာတွေကလည်းအများကြီးရှိအောင်မှာဆိုတော့ဟောဒီလုံခြုံရေးကောင်စင်နဲ့ဗမာနိုင်ငံရေးအလားလာကိစ္စကိုတော့ဒီလောက်ပဲပေါ့နော်ไอ้တော့ဒီကိစ္စမှာဒီကုဒကနဲ့ဝင်ရောက်ဆွေးနွေးတဲ့ဝေရောက်ညွန်ပေါင်းအစိုးရကုလသမဂ္ဂကိုယ်စားလှယ်ဒေါက်တာတောင်းထွန်းအရဖီရဲ့ဒီဘက်ဆိုင်ရာတရင်တော့ကိုမောင်မြင့်နော်မြန်မာအကြီးလိလာသူထိုင်းနိုင်ငံအကြီးဆိုင်ဦးအောင်နိုင်ဦးအားလုံးအရဖီကနေကျေးဇူးတင်ပါတယ်